ရွေးကောက်ပွဲကျင်းပဖို့နီလာချိန်အဓိကပြိုင်ဘက်အင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အစိုးရရုံးဆိုင်ရာနေပြည်တော်တဝိုက်အင်အားပြစီယုံဖွဲ့တွေအသီးသီးလုံနေကြပါတယ်။ပါတီကြီးနှစ်ခုရဲ့ထောက်ခံသူတွေကြားမျှော်လင့်ချက်တွေကိုတော့ COVID-19ကပ်ဘေးကြောင့်နွမ်ဘာ10ရက်ကျင်းပမယ်ရွေးကောက်ပွဲအတွက်နိုင်ငံတော်မဲဆွယ်စည်းရုံးပွဲတွေကြဲကြဲပြန့်ပြန့်မလုပ်နိုင်ပေမဲ့လည်းနိုင်ငံတော်မှာတော့စုဝေးအင်အားပြပွဲတွေလုပ်နေကြပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်တဝိုက်မှာတော့အောက်တိုဘာလ10ရက်နေ့ကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထောက်ခံသူတွေရင်တန်းတွေနဲ့စည်းရုံးလှုပ်ရှားခဲ့ပါတယ်။ အသက် 60 အရွယ် NLD ပါတီထောက်ခံသူဦးဝင်းနိုင်က
COVID ကာလာဖြစ်နေတယ်ဒီလူတွေကရောဂါရှိပြီမညာလားရောဂါအောင်မကြောက်ဖန်းနဲ့ဟိုအမေပါအမေနိုင်ရေးတော့ပို့ပဲပေါ့နော်အဲနိုင်ရေးတွေလည်းအဓိကစိတ်ထဲမှာသားရတာလို့ဒီတိုင်းမှလို့စိတ်မရှိပါဘူး
NLD ထောက်ခံသူနောက်တူဖြစ်တဲ့အသက်40အရွယ်ကိုပြဖြိုးအောင်ကတော့ဒီဒီပါတီကိုလည်းကျွန်တော်ရှေ့တယ်
NLD ဆိုရင်ကျွန်တော်အများကြီးရေးစားပြီးသားကျွန်တော်ငယ်ကလေးကကျွန်တော်မိဘတွေကလည်းငကူကလေးကဒီစိတ်ပဲမွေးပြီးခဲ့တာဆိုတော့ကျွန်တော်အဖေအားစအဲ့ဒီတော့ကျွန်တော်လည်းဒီစိတ်နဲ့ပဲဒီ NLD
အမေစုဘိုးချုပ်ကလွှဲရင်ကျွန်တော်ဘာသူ့ကမှအယုံကြည်မရှိဘူးဗျနေပြည်တော်စည်းရုံးရေးရင်တန်းမှာလိုက်ပါလာတဲ့ဦးမောင်လွင်ကလည်း
ကျွန်တော်တို့ရဲ့ဒီအောင်နိုင်ရတဲ့အကြောင်းဆိုတော့
NLD ပါတီရဲ့အရေးကြီးတဲ့ကျွန်တော်ရဲ့ပြည်သူလူထုရဲ့ဟိုဘာလို့ကျွန်တော်တို့ရဲ့ဘယ်လိုပြောရမလို့ဆိုတော့ဟိုအနာရှင်ရဲ့စနစ်လက်အောက်ကိုရောက်သွားမှာကြောက်လို့ကိုဗစ်ရဲ့ကျွန်တော်ကပုံပြီးအရေးကြီးတယ်လို့ဒီဥဒါကြီးကျွန်တော်တတိတလုံးစုပြီးမိခဲ့ရဟာကိုကျွန်တော်တို့ဒီမြင်ပါလေခင်ဗျ NLD ပါတီရဲ့အဓိကအတိုက်ခံဖြစ်တဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ထောက်ခံသူတွေလည်းအောက်တိုဘာလ10ရက်နေ့ကနေပြည်တော်တဝိုက်ရင်တန်းနဲ့လှည့်လည်ပြီးစီယုံရေးဆင်းကြပါတယ် USDP
ပါတီထောက်ခံသူဒေါက်ခင်မြကတော့ပါတီဥက္ကဋ္ဌဦးတန်းခေအနိုင်ရမယ်လို့အခိုက်အမာယုံကြည်ထားသူပါဒါကနိုင်မှာဘာလို့လို့ဆိုအမေကြီးကအတိတ်လုံးလေးယူရတယ်မှနေတော့ကားကလည်းအများဆုံးလူလည်းအများဆုံးငွေယူယူရတွေကလည်းအများဆုံးပဲမဲတဲ့တော့ကြည့်လိုက်
USDP ပါတီထောက်ခံသူကိုမင်းမင်းကလည်းစီယုံရင်မှာလူလူထောက်ခံမှုကချင့်မှတ်မထလောက်အောင်ရခဲ့ပါတယ်တဲ့အရန်အားတတ်တယ်
COVID-19
ကပ်ဘေးကာလကြောင့်နိုင်ငံတော်ကူးသန်းသွားလာရေးအခက်အခဲအပြင်ဗိုင်းရပ်စ် ကပ်ဘေးထိန်းချုပ်နိုင်ရေးအတွက်လူထုဟောပြောပွဲတွေမလုပ်နိုင်သလိုစီယုံရေးလည်းမဆင်းနိုင်ကြပါဘူး တချိန်တည်းမှာပဲလက်နက်ကန်ပြည်ပခရရှိနေတဲ့ရခိုင်ပြည်နယ်တဲမှာမူလကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားခဲ့တဲ့မြို့နယ်၉ခုနဲ့တခြားမြို့နယ်၄ခုတွင်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်တော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ရှင်ကျမသင်္ကေးထိုက်ပါ